2018ခုနှစ် AFC အာရှဖလားအမျိုးသမီးဘောလုံးပွဲတက်နိုင်ဖို့အုပ်စုပတ်လည်ခြေစစ်ပွဲတွေကိုစတင်ကျင်းပနေတာမှာအုပ်စုဒီမှာပါတဲ့မြန်မာအမျိုးသမီးဘောလုံးအသင်းနဲ့ဆီးရီးယားအသင်းတို့ဧပြီလ9ရက်တောက်ကြနေ့မှာကန်ကြမှာဖြစ်ပါတယ်အုပ်စုပတ်လည်ပွဲတွေစတင်တဲ့ဒီနေ့လာနေ့ကတော့မြန်မာအသင်းကအီရန်အသင်းကို2-0မရှိနဲ့နိုင်ထားတဲ့အတွက်သုံးမှတ်ရပြီးတော့ဇယားထိတ်ဆုံးမှရောက်နေပါတယ်ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဗီယက်နမ်လူငယ်ဘောလုံးတင်နန်းခွင့်မှာကစားခဲ့ကြတဲ့ပွဲမှာပွဲစပြီး9မိနစ်မပြည့်ခင်မှာပဲမြန်မာအသင်းဘက်ကမတ်ဝင်းသိန်းကြီးထွန်ပေးလိုက်တဲ့ဘောလုံးကိုဂိုးရိုင်ရှည်နာရောက်နေတဲ့တိုက်စစ်မှုမတ်ဂျူလိုက်ကျော်ကခေါင်းနဲ့တိုက်ပြီးတော့ပထမဂိုးသွင်းခဲ့ပါတယ်ဒုတိယဂိုးကိုတော့ပထမပိုင်းပီးကန်နီလေးမှာပဲအလဲတန်းလူမတ်ဝင်းသိန်းကြီးထွန်ကသွင်းခဲ့တာဖြစ်ပါတယ်မြန်မာအသင်းအတွက်အုပ်စုပတ်လည်ဒုတိယပွဲကိုဆီးရီးယားနဲ့တောက်ကြနေမှာကစားပြီးရင်တော့တနင်္ဂနွေနေ့ဧပြီလ9ရက်နေ့ကျရင်မြန်မာအသင်းဟာစင်ကာပူအသင်းနဲ့ကစားရမှာဖြစ်ပါတယ်။လောလောဆယ်ဆီးရီးယားအသင်းကိုတကူဂိုးမရှိနဲ့နိုင်ထားတဲ့စင်ကာပူအသင်းကလည်းသုံးမှတ်ရထားပြီးတော့ဇယားမှာဒုတိယနေရာမှာရှိနေပါတယ်။အုပ်စုဒီတဲကမြန်မာအသင်းအတွက်နောက်ဆုံးအုပ်စုပတ်လည်ပွဲကိုတော့ဗီယက်နမ်အသင်းနဲ့17ရက်အင်္ဂါနေ့မှာကန်ကြရမှာဖြစ်ပါတယ်။19ချိန်မြောက် AFC အာရှဖလားအမျိုးသမီးဘောလုံးဘောလုံးပွဲတွေကိုတော့ဂျော်ဒန်နိုင်ငံမှာ2018ခုနှစ်ကြာရင်ကျင်းပမှာဖြစ်ပါတယ်ရှင်။